သရရှင်များရှင်မိုးထွက်တဲ့ရာသီရောက်ပြီဆိုတာနဲ့မိုးကိုလိုက်ရှာခူးယူတာမျိုးကိုကဘာတဝန်းလုံးမှာပြုလုပ်လေရှိကြပါတယ်။ဩစတြေးလျနိုင်ငံမှာလည်းမိုးရာသီရောက်တဲ့အခါမိုးကိုလိုက်ရှာတာမျိုးလုပ်လေရှိပေမဲ့ဩစတြေးလျနိုင်ငံကိုအသေးရောက်လာတဲ့ပြည်ပကရွှေ့ပြောင်းနေထိုင်သူတွေအနေနဲ့ဩစတြေးလျနိုင်ငံမှာပေါရောက်တဲ့မိုးတွေနဲ့ပတ်သက်တဲ့အန္တရာယ်ကိုကောင်းမွန်စွာမသိနားမလည်တာမျိုးတွေဖြစ်နိုင်ပါတယ်။တချို့မှုတွေဟာစားရတဲ့မှုနဲ့ဆင်တူနေတဲ့အတွေ့တခါတရံအဲ့ဒီလိုအဆိပ်ရှိတဲ့မှုကိုစားမိရင်မှုစိတ်သက်ပြီးတော့တည်တဲ့အခြေဖြစ်နိုင်ပါတယ်။ဒီ Australia Explain အစီအစဉ်မှာ Australia နိုင်ငံမှာမှုကိုလုံခြုံပြီးကင်းစွာခူးစားနိုင်သလားဘယ်နေရာတွေမှာခူးစားနိုင်တယ်လဲဘယ်လိုလှုပ်ဆောင်နိုင်တယ်လဲဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။မိုးရှာထွက်တယ်ဆိုတာတချို့လူတွေအတွက်စိတ်ပိုင်းဆိုင်ရာအမတ်တရားတွေနဲ့လူမှုရေးအရာအရေးပါတဲ့အရာဖြစ်နိုင်ပါတယ်။ဆစ်ဒနီမြို့ကခရစ်စတီဘာဘရာရဲ့အဆိုအရမိုးရှာထွက်တဲ့အခါတိုင်းသူငယ်ငယ်တုန်းကဗစ်တိုးရီးယားပြည်နယ်ကအယ်လ်တိုနာမှာသူ့အဖွားနဲ့အတူတူမိုးရှာထွက်ခဲ့တာကိုပြန်အောက်မေ့သတိရမိတယ်လို့ပြောပါတယ်
။ My grandma immigrated to Australia from Malta in the late 40s.And mushrooming, I think, was one of the joyous things she discovered while she was living in those early years in Australia of the foraging for this free, abundant food that she loved to cook with. These were giant white field mushrooms, and they were absolutely delicious.
ကျမရဲ့အဖွားက1940ပြည့်နှစ်ဝန်းကျင်မှာ Malta နိုင်ငံကနေ Australia နိုင်ငံကိုပြောင်းရွှေ့လာတာဖြစ်ပါတယ်။သူဒီနိုင်ငံကိုစတင်ရောက်လာခါစမှာမိုးကိုအများကြီးအခမဲ့ရှာခူးနိုင်တာကသူ့အတွက်ပျော်စရာတစ်ခုဖြစ်ပြီးမိုးဟင်းကိုချက်စားလေးရှိပါတယ်။အဲ့ဒီတော့ကခူးတဲ့မိုးတွေက Giant White Field Mushroom လို့ခေါ်တဲ့အပွင့်ကြီးတဲ့မိုးဖြူတစ်မျိုးဖြစ်ပြီးအင်မတန်ကိုစားလို့ကောင်းတဲ့မိုးဖြစ်တယ်လို့ပြောပြခဲ့ပါတယ်။ Diego Bonetto ဟာ New South Wales ပြည်နယ်မှာ Wild Food Workshop ဖွင့်ပြီးသူကတော်ထဲမှာမိုးအပါဝင်တခြားအစားအစာတွေကိုဘယ်လိုရှာစားနိုင်တယ်လဲဆိုတာကိုသင်ကြားပေးသူဖြစ်ပါတယ်။မိုးရှာထွက်တာဟာအန္တရာယ်ကင်းတဲ့အောင်ရှိပေမဲ့လည်းဘယ်ဟာကစားရတဲ့ဟာလဲဘယ်ဟာကစားလို့မရတာဟာလဲဆိုတာကိုသေချာမသိရင်တော့အန္တရာယ်များနိုင်တဲ့လောက်ရဖြစ်တယ်လို့ပြောပါတယ်။
Edible mushrooms are spread out all over Australia, and there is a number of species which are much appreciated by specific cultural pockets, like the pine mushrooms, the Polish, the Russians, and the Italians, as example, the field mushrooms for the farmers, all farmers of Australia, they know about field mushrooms, and so forth.
Salu yare mo amyu sari ha, Australia nengen tkwe ma shi ne bi.တချို့ရိုးရာယဉ်ကျေးမှုကနေဆင်းသက်တဲ့လူတွေကတချို့မှုတွေကိုပဲပို့ပြီးတော့တန်ဖိုးထားစားကြတာမျိုးတွေတွေ့ရပါတယ်။ဥပမာထင်းယူမှုတွေကိုပိုလန်လူမျိုးတွေရုရှားနဲ့အီတလီလူမျိုးတွေကပိုစားလေးရှိပြီးတော့ field mushroom အမျိုးအစားကိုတော့စိုက်ပျိုးမွေးမြူရေးသမားတွေကပိုကြိုက်ကြပါတယ်။ Australia နိုင်ငံကစိုက်ပျိုးမွေးမြူရေးသမားတွေအားလုံးက field mushroom ကိုကြိုက်ကြတာမျိုးဖြစ်ပါတယ်။အဲ့ဒီတော့စားလို့ရတဲ့မိုးတွေကိုရှာမယ်ဆိုရင်အန္တရာယ်ရှိနိုင်တဲ့အတွက်မိုးနဲ့ပတ်သက်တဲ့ဗဟုသုတတွေရှိမှရမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ပမောက်ခ Brett Summerill ဟာ Sydney မြို့က Botany Gardens ရဲ့ Science Education and Conservation Director ဖြစ်ပါတယ်။သူဟာမိုးအမျိုးအစားအသစ်120ကိုသူ့သေတနာပြုသူဖြစ်ပြီးမိုးနဲ့ပတ်သက်ရင်စာအုပ်နဲ့ဂျာနယ်ပေါင်း150လောက်ရေးသားခဲ့သူလည်းဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအစိတ်ရှိတဲ့မိုးကိုစားမိလို့လူတွေသေဆုံးရတာမျိုးတွေရှိခဲ့တယ်လို့သူကပြောပါတယ်။
Somebody was to mistakenly eat a death cap mushroom, there is a potential of ending up having to die from eating that mushroom. Most of the cases where we see people go into emergency wards in hospitals, it's usually a stomach poisoning and they just need treatment over a number of days and then they will recover quite well. So it can vary quite a lot between the different species.
Dead cap mushroom လို့ခေါ်တဲ့အစိပ်ပြင်းတဲ့မှုကိုစားမိခဲ့မယ်ဆိုရင်တော့တည်တဲ့အခြေဖြစ်နိုင်ပါတယ်။အများအပြားလူတွေကဆေးရုံအရေးပေါ်ဌာနကိုရောက်သွားတာမျိုးဖြစ်ပြီးဘိုက်နာလို့ရဲ့အနေငယ်ကြာဆေးကုသလိုက်ရတာတွေတချို့ကပြန်သက်လာတာမျိုးတွေဖြစ်တတ်ပါတယ်။အဲ့ဒီတော့စားမိတဲ့မှုအမျိုးအစားပေါ်မူတည်ပြီးခံစားရတဲ့ဝေဒနာတွေလည်းကွာခြားနိုင်တယ်လို့ပြောပါတယ်။ အန္တရာယ်များတဲ့မှုအမျိုးအစားတချို့ရှိပါတယ်။တချို့မှုအမျိုးအစားကပြည်ပကနေရောက်လာတာဖြစ်ပြီးအဲ့ဒီအထက်မှာ dead cap mushroom အမျိုးအစားပါဝင်ပြီးတချို့မှုတွေက fly agaric အမျိုးအစားဖြစ်ပါတယ်။တချို့မှုတွေက Australia နိုင်ငံကထားနေအစိတ်ရှိတဲ့မှုဖြစ်ပြီးအဲ့ဒီအထက်မှာ oyster mushroom လို့ခေါ်တဲ့ငွေနှင်းမှုနဲ့ဆင်တူတဲ့ ghost mushroom တွေပါဝင်ပါတယ်။အဲ့ဒီမှုကိုစားမိရင်လည်းအတော့ကိုနေထိုင်မကောင်းဖြစ်နိုင်ပြီးမူးဝေအောင်အန်ချင်းဝန်းသွားချင်းနဲ့ဗိုက်နာချင်းတွေဖြစ်နိုင်တဲ့အပြင်ဆေးရုံရောက်သွားတာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါရယ်အစိတ်ပြင်းတဲ့ dead cap mushroom ကို Tasmania ပြည်နယ် Victoria South Australia နဲ့ Australia Capital Territory တို့မှာလည်းတွေ့ရနိုင်ပါတယ် Tasmania ပြည်နယ်က Cotinerus ertosicus မှုကိုစားမိရင်တော့ကြောက်ကပျက်စီးနိုင်ပြီးကြောက်ကကိုပုံမှန်ဆေးရတာမျိုးဖြစ်နိုင်ပါတယ်။အဲ့ဒီမှုနဲ့ခက်ဆစ်စင်အမျိုးအစားတွေကို Victoria ပြည်နယ်မှာလည်းတွေ့နိုင်ပေမဲ့သေချာကကနနမသိရသေးဘူးလို့ဆိုပါတယ်။ Mr. Bonetto ဟာ Forestry Corporation New South Wales ရဲ့မှုရှာဖွေရေးဆိုင်ရာသင်တန်းပေးဖို့အတွက်လိုင်စင်ရထားသူဖြစ်ပြီးတခါတလေစားလို့ရတဲ့မှုနဲ့အစိတ်ရှိတဲ့မှုကဆင်တူနေတဲ့အတွက်ကျွမ်းကျင်သူတွေနဲ့တောထဲသွားပြီးမှုရှာတာမျိုးလုပ်ဖို့အရေးကြီးတယ်လို့ပြောပါတယ်
။ For people who never done edible mushrooms before, it is advised to go with someone who can teach them. You can get a lot of information on the internet, on YouTube, but nothing beats the actual education that you will receive by walking with someone with knowledge.On location, asking the question, mushroom in hand, how to differentiate the edible from the not edible.
စားလို့ရတဲ့မှုကိုတခါမှရှာမခုဖူးတဲ့လူတွေအနေနဲ့သူတို့ကိုလိုက်လံရှင်းပြတင်ပေးမယ်လူတူဦးနဲ့အတူတူသွားဖို့အကြံပြုလိုပါတယ်။ Internet ပေါ် YouTube ပေါ်မှာအချက်လက်တွေအများကြီးလေ့လာလို့ရပေမဲ့ကိုသွားမဲ့နေရာမှာဘလို့မှုရိရှိတတ်တယ်လေဘေဟာကစားရတယ်လေဘေဟာကစားလို့မရဘူးလေဆိုတာကိုတေချာလက်ထဲကင်ပြပြီးတော့ရှင်းပြမဲ့လူရှိဖို့အရေးကြီးတယ်လို့သူကပြောပါရယ်မစ္စတာဘိုနက်တိုရဲ့အဆိုအရလုံခြုံဘေးကင်းတဲ့နေရာကိုကိုတခါရောက်သွားဖူးပြီးဆိုရင်အဲ့ဒီနောက်ပိုင်းလေအဲ့ဒီနေရာမှာလုံခြုံဘေးကင်းစွာမှုကိုရှာစားနိုင်မှာဖြစ်တယ်လို့ရှင်းပြပါရယ်ကိုမရောက်ဖူးတဲ့နေရာကမှုတွေဟာတခြားမှုနဲ့ဆင်တူတက်တဲ့အတွေ့သတိထားတဲ့အပြင်စားလို့ရတဲ့မှုတွေပြက်စီးခါစားပြုတဲ့အချိန်မျိုးမှာလည်းအဲ့ဒီမှုတွေကိုမစားသင့်တော့ဘူးလို့ပေါမောက်ခဆွမ်မာရီကပြောပါရယ်
The main concern obviously is to make sure that you don't pick something that's going to poison you. You know, the quality of the mushroom can be important. If it started to break down a little bit and to decay, sometimes you can get bacterial infections in your stomach, which can cause a, you know, a gastrointestinal problem. So you just need to be careful about those as well.
အဓိကစိုးရင်စရာကသင့်အတွက်အဆိပ်ဖြစ်မဲ့အရာကိုမခူးမိဖို့ဖြစ်ပါတယ်။ပြီးရင်တော့စားလို့ရတဲ့မှုရဲ့အရေးအသွေးကလည်းအရေးကြီးပါတယ်။မှုကတိတ်မလာတော့ပဲနည်းနည်းပြက်စီးလာပြီဆိုရင်အဲ့ဒီမှုအထဲမှာဘက်တီးရီးယားရှိတဲ့အတွေ့အဲ့ဒါကိုစားမိရင်လဲဝမ်းပြက်တာမျိုးဖြစ်နိုင်ပါတယ်တချို့လူတွေကတချို့မှုအမျိုးအစားနဲ့ပတ်သက်ပြီးမတည့်တာမျိုးလည်းဖြစ်တတ်တယ်လို့ပြောပြထားပါတယ်မှုစားရတာကိုဝါသနာပါတဲ့လူတွေအနေနဲ့မှုရာသီကဘယ်အချိန်လဲဆိုတာကိုသိထားဖို့အရေးကြီးပါတယ်အေးပြီးတော့ဆိုးဆုတဲ့ရာသီဥတုကမှုထွက်တဲ့ရာသီဖြစ်တယ်လို့မစ္စတာဘိုနက်တိုကပြောပါရယ
် Mushroom season starts around mid March and it goes to mid June depending on conditions depending on locations in Victoria it starts a little bit earlier New South Wales a bit later in South Australia it's a bit later as well as a generic rule Easter time is the time when the mushroom will be available
မိုးရာသီကမတ်လအလယ်ပိုင်းကနေဇွန်လအလယ်အပိုင်းအထိဖြစ်လေရှိပြီးရာသီဥတုအနေအထားနဲ့နေရာဒေသအပေါ်မူတည်ပါတယ်ဗစ်တိုးရီးယားပြည်နယ်ကတခြားပြည်နယ်ထက်ဆောလေရှိပြီး New South Wales South Australia ပြည်နယ်တွေမှာတော့မိုးရာသီကပိုနောက်ကျတတ်ပါတယ်အကျန်းအဖြစ်တော့မိုးရာသီက Easter ကာလဝန်းကျင်လောက်မှာစတင်လေရှိတယ်လို့သူကပြောပါတယ်မှုရှာစားတာနဲ့ပတ်သက်ပြီးပြည်내အလိုက်စီးပင်းစည်းကမ်းတွေမတူညီတာမျိုးရှိတယ်လို့လည်းပြောပါရယ်
In New South Wales, we are allowed to harvest pine mushrooms in state forests, but that is not the case in other states. In Western Australia, you are not allowed to harvest mushrooms, whether they're native or exotics. In South Australia, you're not allowed. In Victoria, it's frowned upon.
New South Wales ပြည်နယ်မှာဆိုရင် State Forest မှာထင်းယူမှုတွေကိုရှာစားခွင့်ရှိပေမဲ့တခြားပြည်နယ်တွေမှာအဲ့လိုလုပ်ခွင့်မရှိပါဘူး Western Australia မှာဆိုရင်မှုရှာစားလို့မရပါဘူး South Australia မှာလည်းခွင့်မပြုထားသလို Victoria ပြည်နယ်မှာလည်းလိုလိုလားလားမရှိလာဘူးလို့သူကပြောပါတယ်ဒါပေမဲ့ပုဂ္ဂလိက Channel မှာထွက်တဲ့မှုတွေကိုတော့ခြံရှင်ကခွင့်ပြုရင်ခူးခွင့်ရှိတယ်လို့သူကပြောပါတယ် အစိတ်ရှိတဲ့မှုကိုစားမိလို့စိုးရင်ဆိုရင် Australia တခွင်ကလူတွေအနေနဲ့ Poisons Information Center ကိုဖုန်းဆက်နိုင်ပြီးဖုန်းနံပါတ်က 131-126 ဖြစ်ပါတယ်အသက်အန္တရာယ်ရှိရင်တော့ 393 လုံးကိုဆက်သွယ်ဖို့ရေးထားတဲ့ Chiara Pisano ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျမကမူလှိုင်းသိမ့်ပါ